စ္စရေးနယ်မြေတွေကိုဟာမတ်စစ်သွေးကြွရေ2003ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ဆင်မှာဖမ်းဆီးခံသွားရတဲ့ထိုင်းနိုင်ငံသား9ယောက်ဒီကနေ့ပြန်လွတ်လာပါတယ်။အစ္စရေးနယ်ဟာမတ်စစ်ဖွဲ့ကြားတီးခြားသဘောတူညီမှုနဲ့ထိုင်းနိုင်ငံသားတွေပြန်လွတ်လာကြတာပါ။ထိုင်းနိုင်ငံသားတွေပြန်လွတ်လာတဲ့အတွက်အင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်။ဂါဇာမှာဒီထိုင်းနိုင်ငံသား6ယောက်တစားကံဖြစ်တဲ့ဖမ်းဆီးခံထားရဆဲဖြစ်ပြီးတော့ကျန်2ယောက်ကတော့သေဆုံးသွားပြီဖြစ်တယ်လို့ယုံကြည်ရကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကစော်ပိုင်းတော့ကပြောကြားထားတာကြောင်းပြန်လွတ်လာဖို့တယောက်ကြံနေသေးတယ်လို့တွက်ရပါတယ်။အဲ့ဒီထိုင်း6ယောက်စလုံးဟာဒီ2023ခုနှစ်တုန်းကဟာမတ်တွေဝင်ရောက်တိုက်ခိုက်ချိန်မှာအစ္စရေးနယ်စပ်တွေမှာရှိနေတဲ့တီးနှံစိုက်ခြံတွေမှာအလုံးလုံးနေကြသူတွေဖြစ်ပါတယ်။ဟာမတ်တွေအစ္စရေးတဲကိုဝင်ရောက်တိုက်ခိုက်ပြီးရာနဲ့ချီတဲ့တစားကံတွေအဖြစ်ဖမ်းဆီးခံသွားရတဲ့အထက်မှာထိုင်းနိုင်ငံသားတွေအပါအဝင်နိုင်ငံသားတော်တော်များများပါဝင်ခဲ့ပါတယ်။2023ခုနှစ်နိုဝင်ဘာမှာအစ္စရေးနဲ့ဟာမတ်ယာယီအပြစ်အခက်ရက်ချိန်အထိကိုပြန်လွတ်လာခဲ့တဲ့ထိုင်းနိုင်ငံသား23ယောက်ရှိခဲ့ပါတယ်ရှင်။